ကလေးတွေငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာဒီတစ်ပတ်တော့လူငယ်တို့ကြားမှာရှောင်လွှဲမရတဲ့အတူတူဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အကြောင်းဆွေးနွေးကြတာပါမိသားစုမှာဆယ်ကျော်အသက်အရွယ်တမင်းငယ်တယောက်ဟာစားရဆောင်ရေးထားပြီးအိမ်ကနေထွက်သွားပါလေသူ့ကိုလိုက်မရှာဖို့ပြီးတော့စိတ်မပူဖို့သူ့ခြေောက်ပေါ်သူရတော့မယ်ဆိုပြီးတော့စားရေးခဲ့တာပါအဓိကကတော့ငွေသားအနှဲငယ်နဲ့လက်ကင်တယ်လီဖုန်းတစ်လုံးကိုယူသွားပါလေသူ့ရဲ့ဖုန်းမဟုတ်ပါဘူးသူ့မိသားစုရဲ့အိမ်တော်စုအကြီးအကဲဖြစ်တဲ့ဖခင်ရဲ့စမတ်ဖုန်းပါဘာကြောင့်ဒီနှစ်ခုပဲယူပြီးတော့ထွက်သွားရတယ်ဆိုတော့သူ့ကိုစေကျော်တဲ့အရွယ်တစ်လျှောက်မှာအဲ့ဒီစမတ်ဖုန်းကင်ခွင့်လုံးဝမပေးခဲ့လို့ပါဆိုလိုတာကတော့အင်တာနက်သုံးကြတာကြောက်လို့တဲ့အင်တာနက်ထဲမှာမှအကြောက်ဆုံးကတော့ Facebook ကိုအစိုးရိမ်ဆုံးလို့သူ့ဖခင်ကရှင်းဖွင့်ပါတယ်ဒီကလေးဟာတခြားသောတက်တူရွယ်တူစေကျော်တက်တွေကိုပိုင်အကောင့်နေနဲ့အင်တာနက်ထဲမှာ Facebook သုံးနေကြတဲ့အချိန်မှာသူပါဝင်ခွင့်မရပါဘူးဆိုတဲ့အခါကျတော့အများသုံးနေတဲ့ခေတ်စားနေတဲ့ဝေါ်ဟာရတွေဗန်းစကားတွေအကြောင်းအရာတွေကိုသူကမသိတာများတယ်ပြီးတော့အားလက်ချိန်များမှာတယောက်နဲ့တယောက်ဆက်သွယ်ပြီးတော့စကားစမြည်ပြောတဲ့ချက်တင်ဆိုတဲ့အခန်းကဏ္ဍမှာလည်းပါခွင့်မရတဲ့အခါမှာကလေးဟာကြာလာတော့ကန်စားချက်ဖြစ်ပြီးတော့အခုလိုအိမ်ကနေပြီးတော့ထွက်သွားပါတယ်တဲ့အဲ့ဒီခါမှာမှဖခင်နဲ့မိခင်ဟာမိတ်ဆွေများကိုတိုင်ပင်ပါတယ်ကျွန်တော်တို့ဟာအလွန်ပင်တင်းကျပ်ခဲ့ပြီလားကျွန်တော်တို့ရဲ့စီကားဟာလိုတာထက်ပိုသွားလို့ကလေးလက်မခံနိုင်တဲ့အထိဖြစ်ပြီလားကျွန်တော်တို့ရဲ့စိုးရင်ကြောင်းကြမှုဟာမေတ္တာကအခြေခံပေမဲ့တကယ်တော့အကန့်အသတ်ကများခဲ့ပြီလားလို့မိတ်ဆွေများကိုတိုင်ပင်ပါတယ်ဒီနေရာမှာစဉ်းစားရရှိတာကအင်တာနက်ဆိုတဲ့အရာဟာလူငယ်တွေကြားမှာရှောင်ကွင်းလို့မရတော့ပါဘူး။ဒါပေမဲ့ခက်တာကအင်တာနက်လို့ပြောလိုက်ရင်ကိုကျွန်တော်တို့စီမှာအများစုသုံးကြတာက Facebook ပါ။ကြာနဲ့ Google, YouTube, Twitter အစရှိသဖြင့်အခြားအရာများမှာဝင်ရောက်ရှာဖွေလေ့လာတာကနည်းပြီးတော့ Facebook ကိုဘာကြောင့်တော့လူကြိုက်များနေကြသလဲဆိုတော့ကိုရေးကိုဒါတွေကိုစိတ်ကြိုက်တင်လို့ရတယ်။ပြီးတဲ့အခါတယောက်နဲ့တယောက်နောက်ပြန်နေလို့ရတယ်။ပြီးတဲ့အခါတင်းတွေရောအတင်းတွေရောအစုံကြည့်ခွင့်ရတယ်။စသဖြင့်ပေါ့လေ။မိတ်ဆွေတွေအများကြီးဖွဲ့ခွင့်ရတယ်ပေါ့အဓိကကတော့ဒီအကြောင်းအရာတွေဟာလူတကာနေ့စဉ်ပြောဆိုငင်းခုန်နေကြတဲ့အကြောင်းအရာတွေပါဆိုတော့ယာနုံးပြည့်အကောင်းမဟုတ်လို့ယာနုံးပြည့်အဆိုးလို့လည်းကျွန်တော်တို့ပြောလို့မရပါဘူးဒါပေမဲ့ကျွန်တော်တို့ဟာကိုယ့်ခင်နဲ့အညီဖြစ်ပေါ်လာတဲ့ဒီလက်နဲ့ဒီကရိယာကိုဘယ်လိုကင်တွယ်မလဲဆိုတဲ့နေရာမှာတော့မေးခွန်းရှိပါတယ်အဖြေလည်းရှိသင့်ပါတယ်ကောင်းပါပြီရှောင်လဲလို့မရရင်ဘယ်လိုအကျိုးရှိအောင်လုပ်မလဲကိုယ်လက်တွေ့သုံးနေတာကတကယ်အကျိုးရှိတယ်ဆိုတာရောတေချာရဲ့လားအဲ့တော့ Facebook ပေါ်မှာအဓိကတော့ chatting ခေါ်တဲ့နှုတ်ဆက်ကြစကားပြောကြပြီးတော့အပြင်မှာချိန်တွေ့ကြတယ်အဲဒီကနေပြီးတော့လူသတ်မှုလူရဲမှုတွေမကြောက်မနာတာအမှုတွေပေါ့လေအများကြီးတိုးပွားလာတာပေါ့အဲ့တော့တယောက်နဲ့တယောက်မသိဘဲနဲ့ရမိတ်ဖွဲ့ကြတဲ့နေရာမှာအပေါ်ရမျက်နှာဖုံးနေနဲ့မိတ်ဖွဲ့ကြတာများတာပါအထူးပြုလုပ်ထားတဲ့ဖန်တီးချက်တွေနဲ့မိတ်ဆက်ကြတာပါအဲ့တော့အဲ့ဒီကနေတဆင့်လူငယ်အချင်းချင်းမတူညီတဲ့ကြားမှအချင်းချင်းတယောက်နဲ့တယောက်ကိုရိုက်ထားတဲ့ပုံတွေကိုပို့ကြရင်းနဲ့ရင်းနှီးလာယုံကြည်လာကြပြီးတော့ချင်းတွေ့ကြရတာကလည်းအခက်အခဲတွေမရှောင်လွဲတာတဲ့ပြဿနာတွေဖြစ်လာတာရှိပါတယ်။အရင်တော့ကကျွန်တော်တို့တွေက accident ခေါ်တဲ့မတော်တဆမှုပေါ့လေမီးလောင်မှုတွေကားတိုက်မှုတွေတခုခုဖြစ်လာပြီဆိုရင်ကျွန်တော်တို့လူမျိုးဟာဝိုင်းဝန်းပြီးတော့ထမ်းပို့ပြီးတော့ကူညီဖို့မိသက်ဖို့ဆေးရုံလိုက်ပို့ဖို့အမတန်တက်ကြွကြပါတယ်။အခုကျတော့ဓာတ်ပုံတွေရိုက်ပြီးတော့ပဲအဲ့ဒါကိုတင်နေကြတာတွေ့ရတယ်။ဒီအတွက်လည်းစိတ်မကောင်းဖြစ်မိတယ်လို့လူလက်ပိုင်းတူဦးကနေပြီးတော့ရင်ဖွင့်ပါတယ်။နောက်တစ်ခုက Facebook မှာအများစုဆွဲလန်းနေတဲ့အရာက comment ခေါ်တဲ့ဝေဖန်ချက်တွေရေးရတာပါဝေဖန်တာမကောင်းဘူးလားကောင်းပါတယ်ဒါပေမဲ့ဘယ်လိုအဆင့်တန်းရှိတဲ့ဝေဖန်မှုမျိုးလဲဆိုတာလည်းလိုပါတယ်အဲဒီတော့အ ਨੇ သုံးတော့လူငယ်တွေဖြစ်တင်ဖြစ်ထိုက်တာဟာ Facebook တင်မကပဲနဲ့ internet ထဲမှာဝင်ပြီးတော့လေ့လာသင်တာမျိုးပါလေ့လာရုံနဲ့မကပါဘူးသူတကာတီထွင်ထားတဲ့ software ခေါ်တဲ့အမှုတွေတွေကိုအကုန်လုံးတော့ကျွန်တော်တို့တွေမသိကြပါဘူးသိတဲ့လူတွေကလည်းအကုန်လုံးကိုမသုံးနိုင်ပါဘူးသုံးတဲ့လူတွေကလည်းတကယ်အကျိုးရှိအောင်မလုပ်လုံးနိုင်ကြပါသလဲတကယ်တော့ကမ္ဘာကြီးမှာ software ခေါ်တဲ့အမှုတွေတစ်ခုတည်ထွင်နိုင်သူဟာကျွန်တော်တို့နိုင်ငံငွေကြေးအတိုင်းအတာနဲ့ပြောရရင်တော့ဘဝအပြောင်းအလဲကြီးတစ်ခုအမတန်မှစိတ်ချလုံခြုံနဲ့ကြွယ်ဝတဲ့ဘဝမျိုးရနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့စီမှာအဲ့လိုမျိုးတည်ထွင်နိုင်တဲ့လူငယ်တွေမပေါ်သေးပါဘူးဘာကြောင့်မှလဲကျွန်တော်တို့တွေခေတ်ကာလအလျောက်ပေါ်နေတဲ့အဲ့ဒီသတင်းနည်းပညာဆိုတဲ့ရင်ကြီးကိုကျွန်တော်တို့လူငယ်တွေမိမ့်မိန်ကြီးတက်စီးနိုင်တာမျိုးကိုကျွန်တော်မြင်နေပါတယ်